စကိုင်းတိုင်းကလင်းမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဒီနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်ကလေးမြို့နယ်စစ်ရေးတင်မာမှုအခြေအနေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်
။တကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားဒီကနေ့တိုက်ပွဲပြင်းထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ရေးတင်မာနေတဲ့တကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့လေကြောင်းရဟရင်သုံးတိုက်ခိုက်တဲ့အထိပြင်းထန်နေတယ်လို့ဒီကံဥဖို့အောင်ကပြောပါတယ
်ဒီညနေပိုင်းပေါ့ညနေပိုင်း3နာရီတောက်ကပေါ့ဟာစီနစီနဲ့လာပြီးတော့လေရင်ပြတ်ခတ်မှုပေါ့နော်အဲ့ဒါလည်းလုပ်သွားသူတို့အဲ့ဒါရှေ့စည်းဖက်ရှေ့စည်းရှားတော့ပေါ့နော်တင်သားရှားတော့တောက်လျှောက်ရချင်းဆက်ရွာရေပေါ့တိုက်ပွဲကြတော့တောက်လျှောက်ဖြစ်နေတာပေါ့ PDF ကနေတော့ရောက်တိုက်တဲ့ပုံမျိုးကြီးကသူတို့ကစစ်ကြောင်းထိုးတာပေါ့စစ်ကြောင်းထိုးပြီးတော့မှသူတို့ကကနေလက်နဲ့ပြီးနေစာပြီးတော့ထိလို့မျိုးတိုက်ပွဲစာပြီးဖြစ်တာပေါ့လေကြောင်းပြတ်ခတ်မှုတွေကဖြစ်လာတော့ကြတော့ဒီလိုလဲဟိုပုံနေတာပေါ့ကာကွယ်ရှိရတဲ့
အထူးဖြစ်ဒီအရှိစီရှားတော်နွားရွာတင်သားရှားဖို့အဆရှိတဲ့ရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတာပါဒါအပြင်ဒီမနေ့မှာအရှိစီရှားဖို့ရွာဘက်မှာဖြစ်တဲ့တိုက်ပွဲအခြေအနေကိုတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကခုလိုပြောပါတယ
်တောင်မန်ကလောဒတိုက်တော်ဖြစ်နေတယ်ပေါ့ဒီနေ့ကအဲ့ရှားဖို့နာမှာအရှိစီနဲ့ရှားဖို့နဲ့ကဟောဂျာမန်နဲ့ရွာတော့ရှားရတယ်လမ်းတိုင်းသွားဒီတိုင်းကြည့်မမြင်ဘူးဒီနေ့တိုက်ပွဲအခြေအနေကလောဒကျွန်တော်ကတနက်9လလောက်ရထားတယ်သူကတော့ပြင်းထန်နေတယ်ပေါ့
ကလေးမျိုးနဲ့တောင်ပိုင်းခြေသားဒီနေ့တိုက်ပွဲဖြစ်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ကမီလာ၂ရက်နေ့တိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကခုလိုပြောပါတယ
်။ဒီနေ့ဖြစ်တာကတော့မကြည့်သေးဘူးဗျာ။ကလေးမှာတော့မနေ့ကတော့ကျွန်တော်တို့ဒါနေ့လယ်၁၂နာရီလောက်မှာတော့ကျွန်တော်တို့ကလေးမျိုးနဲ့အဲ့ဒီအရှိစီးရွာဘက်မှာစုံစုံရေးတပ်တွေကိုမိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့တဲ့ဟာမျိုးရှိတယ်။ရှားဘူးရွာရဲ့အနောက်ဘက်မှာလည်းဒီကအမိကအကြမ်းပဲအခွက်နဲ့ကျွန်တော်တို့တိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်။ဒီအဲ့ဒီမှာတော့ကျွန်တော်တို့ကစစ်ပြီးချိုးအောင်ကြောက်ဖန်တန်ရတဲ့ဖြစ်စဉ်တော့ရှိခဲ့ပါလေ။အနေမီးလောင်တဲ့ဟာတော့မနေ့ကတော့မရှိပါဘူးဗျ
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေဒီကနေ့ထိအရှိစီးရော်ဘက်မှာတိုက်ပွဲဖြစ်ခဲ့ပြီးတော့မနေ့ကတိုက်ပွဲအတွင်းမှာအရှိစီးရော်မိရှုခံရတယ်လို့ဒေသခံဥဖို့အောင်ကဆက်ပြောပါတယ
်။ရှေ့ပြီးကတော့ဘုံကြောင်လဲပါပါပြီ။လာလုံးကျွက်ပေါ့အင်ချေ900ကျော်900ကျော်ပါပြီဟုတ်မိရှုခံရတာဟုတ်ဆက်ကောင်စီကပေါ့နော်ဆက်ကောင်စီကဒီကောင်ကဆက်မတိုက်ခဲနဲ့မြည်ပဲပတ်ချိုးဒီလိုလည်းလုပ်နေတော့ဒုက္ခတွေရောက်နေကြတော့
ရွာမီရှုခါလို့ရွာသား2000ခန့်ဟာမိဘတင့်ပြီးတော့ဘေးလွရာကိုတိတ်ရှောင်နေကြရတယ်လို့ဒေသတွင်းစစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်ဆက်ဆောင်စီကမင်းစစ်ဘေးကောင်ရှောင်ကြရလဲရှိရတာပြီးတော့ရွာနာနီအဲ့ဒါကိုပြောင်းသွားကြရလဲရှိရဒီရွာလုံးနီးပါးအခုကမရုပ်ကန်နေရတော့ခါကြတော့ဆောင်ကနန်းကိုရှိမှပြလို့ရှောင်နေကြတော့2000ဝင်ကျင်တော့ရှိမှပါသာဝန်နေရတော့ဒီတော့ရေးအိမ်မှာလည်းနေကြလည်းရှိရတို့ဆိုလို့ချင်းပြည့်ရှောင်ကြလည်းရှိ
အရှိစီးကြီးရဟာနေပေါင်း800ကျော်ရှိပြီးတော့ဒေသခံတွေကတော့အလုံးနီးပါးလောင်ကျွမ်းတယ်လို့ပြောကြပေမဲ့အင်ချေဘလောက်ထိလောင်ကျွမ်းခဲ့တယ်ဆိုတာကတော့တိကျကျမသိရသေးပါဘူးစစ်ကောင်စီပြောခဲ့ရသူကတော့အရှိစီးရမီးလောင်တာမရှိဘူးဆိုပြီးတော့ညင်းပါတယ်ဧပြီလ29ရက်နေ့ကကလေးမြို့နယ်တောင်ပိုင်းအရှိစီးကြီးရဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်အဖွဲ့တိုက်ပွဲတွေဖြစ်မှုဖြစ်စဉ်အတွင်းမှာနေရက်ကနေပြီးတော့ထွက်ပြေးတင်းရှောင်လာတဲ့ရွာသားတွေမြစ်တာမြစ်ကိုဖျက်ကူးစဉ်သရားကျိုးကြလို့လူ9ဦးထက်မနည်းသေဆုံးမှုတွေလည်းရှိခဲ့ပါတယ်။ဧပြီလ17ရက်နေ့တုန်းကလည်းကလေးမျိုးနဲ့ကလေးကန်ကောလမ်းပေါ်မှာရှိတဲ့နှချောင်းကြီးရွာမိရှုခံခဲ့ရပြီးတော့ဧပြီလ12ရက်နေ့မှာအောင်ချမ်းသာရွာလဲစစ်ကောင်စီတပ်ကမိရှုရွာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကြီးရွာတွေကိုမရှိရမှာမဟုတ်ဘဲနဲ့ PDF စစ်ကောင်တွေကိုရှင်းလင်းတာလို့ပြောဆိုတုံ့ပြန်ထားပါတယ်။ကလေးမျိုးတောင်ပိုင်းဒေသမှာဧပြီလ29ရက်နေ့ကစပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံပြည်သူတွေဟာမြစ်တာမြစ်တစ်ဖက်ကမ်းမှာရှိတဲ့တောတောင်တွေနဲ့စစ်ပြူးသားချင်းတွေစီမှာစစ်ဘေးရှောင်နေကြပါတယ်ခင်ဗျာ။